မင်္ဂလာနံနက်ခင်းပါခင်ဗျာတော်တာရှင်တွေအခုနားဆင်နေရတာကတော့ VOA American အတံမဲဖြစ်ပါတယ်အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အင်္ဂလိပ်စာသင်ခန်းစာနဲ့တိုင်းရင်းသတင်းလော်တွေကိုနားဆင်ရမှာဖြစ်တယ်လို့ကျမ်းမာရေးကဏ္ဍကိုတင်ဆက်တဲ့အခါမှာတော့
ကလေးတွေမှာလူကြီးနဲ့မတူတာတော့ဒီ90ရာခိုင်နှုန်းကသူဝင်ဆောင်မိခင်ကနေပြီးတော့ကလေးကြီးကိုကူတာပါလားကျန်တဲ့100ရာခိုင်နှုန်းက
ကလေးငယ်တွေကို HIV ပိုးဘလို့ကိုးစက်ခံရတယ်လဲဆိုတာကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါဗျ။အခုတော့နန်းနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုဒေါ်လာလာတန်းကဂျော့ချ်ဂရိုးနဲ့အတူတင်ဆက်ပါမယ
်။ဒီကနေ့မနေ့တင်ပြမယ် EDM အသုံးကတော့
Tip of the iceberg
ဖြစ်ပါတယ်။ဆာလုံပေါင်းက TIP tip ကထိပ်ဖြား OF of ka ye THE the ICEBERG iceberg ka pine bin ma myo ni de ye ga dong ni so lo zakwai thong ye dai yai de we ka pine bin ma myo ni de ye ga dong ye thait phya bo ka ba ye a bai de ta pine bin dui ma myo ni de ye ga dong ni dui ha pine ku tin mo dui dwe an de ye ba ka ba jo academy su ya yau shin phit de titanic saka ma1912ခုနှစ်ဧပြီလကမြောက်အတ္တလန္တိတ်ပင်လယ်ပြင်မှာဗြိတိရှ်ဇင်ခံသင်္ဘောကြီးတိုက်တနစ်ခါပထမဦးဆုံးရေချခီးစင်မှာပဲပင်လယ်ပြင်မှာမျောနေတဲ့ရေခဲပြင်ကြီးနဲ့တိုက်မိလို့နင်းမြုပ်သွားရတဲ့တက်ထိတ်ရင်ဖိုးရုပ်ရှင်ကားကိုကြည့်ဘူးကြမှာပါအဲ့ဒီရုပ်ရှင်မှာပင်လယ်ပြင်မှာမျောလာတဲ့ရေခဲတုံးကြီးကိုမျက်စိနဲ့တွေ့ရတာထိတ်ကလေးတင်ပါပဲရေခဲတုံးကြီးရဲ့ထိတ်ကလေးကဒီလောက်ကြီးမယ်ဆိုရင်ပင်လယ်ပြင်အောက်မှာနေနေတဲ့အပိုင်းကအစားပေါင်းဘယ်လောက်ကြီးမလဲဆိုတာကိုမှန်းဆလို့ရနိုင်ပါတယ်။ဒါကြောင့်မလို့ tip of the iceberg ဆိုတဲ့ idiom အသေးပဲကတော့တွေ့နေရတဲ့ပြဿနာကြီးဟာနည်းနည်းပဲရှိတယ်။ဒါပေမဲ့လို့လေသူ့နောက်မှာပြဿနာကြီးကအေယာမပါလာတာမျိုးကိုတင်စားပြောထားတာဖြစ်ပါတယ်။ကျမတို့မြန်မာမှာတနွေငင်းဒဇင်ပါဆိုသလိုပြောင်းကိုသွားပြီးဒုတ်နဲ့ထိုးမိသလိုအစကတော့ဘာမှမဟုတ်ဘူးလို့ထင်ရပေမဲ့လို့လေနောက်မှာပါလာတဲ့ပြဿနာကြီးကအရာမှပြဿနာကြီးဖြစ်နိုင်တာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့ပြဿနာကြီးရဲ့အမည်သဘောလောက်ကိုပဲဆိုလိုတာဖြစ်ပါတယ်။မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံ့နေသေးတာကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးချက်ပတ်သက်လို့ George Crowe ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်ပါ
။ The issue of the minister's corruption is just the tip of the iceberg.Most cabinet members are involved in this case.
ဝင်ကြီးအခရီးလိုက်စားမှုပြဿနာဟာအမည်သဘောလောက်ပဲရှိပါသေးတယ်။နောက်ပိုင်းပေါ်စရာတွေတပုံကြီးကြံနေသေးတယ်။ဝင်ကြီးအဖွဲ့ဝင်အများစုကလည်းအဲ့ဒီအမှုမှာပါဝင်ပတ်သက်နေတယ်လေလို့ထိပေရပါတယ်။ဒီဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ The issue of the minister's corruption is just the tip of the iceberg. Most cabinet members are involved in this case.
မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံ့နေသေးတာကိုဘယ်လိုပြောမလဲ
Tip of the iceberg
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်းနဲ့ George Crowe တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်အခုကတော့ကျမ်းမာရေးကဏ္ဍကိုတင်ဆက်ပေးပါမယ်ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာကလေးငယ် HIV ပိုးဝင်ပြီး AIDS ရောဂါဖြစ်တဲ့အကြောင်းတင်ပြထားပါတယ်ကလေးတွေမှာဒီ HIV ပိုးဝင်ပြီး AIDS ကိုကိုခံအားကိုခံဆွမ်းအားကျရောဂါအဓိကဖြစ်ရတာကကိုဝင်ဆောင်နဲ့မွေးမိခင်နိုတိုက်မိခင်တွေကတဆင်ကူးဆက်တာလို့ကျန်းမာရေးပညာရှင်တွေကထောက်ပြပါတယ်။အခြားရောဘလို့ကူးနိုင်ပါသေးတယ်လဲ၊ဘလို့ကာကွယ်နိုင်ပြီးယောဂဖြစ်လာရင်လဲဘလို့တိနိုင်ကဘလို့ကုသနိုင်ပါသလဲ။ဒီအကြောင်းတွေကိုစေးတက်ကတို့တက်ကလေးကျန်းမာရေးပညာဌာနအငိမ့်စားဌာနမှူးပမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်။
โอเคปอมอคดอกเตอร์ซอเวนครับดีคลีนเหงื่อริมา HIV AIDS ဆိုခေါ်တယ်ကိုခံစွာကြရတဲ့ယောဂဖြစ်တာဘယ်လိုအနေထားရှိလဲဆရာ
โอเคคลีนတွေမှာလည်းပေါ့เนาะ HIV AIDS ဖြစ်တဲ့คลีนတွေကျွန်တော်တွေ့နေရပါတယ်ဒါပေမဲ့ဟိုအရင်နဲ့ဆိုင်တော့နည်းနည်းနည်းသွားတယ်လို့ထင်တယ်ပေါ့เนาะအဲဆိုလူကြီးတွေရဲ့ကုသမှုကောင်းလာတာနဲ့မျှတော့ဒီယောဂအကြောင်းသိလာတာနဲ့မျှ နည်းနည်းတော့နေလာတယ်လို့ထင်တယ်။သို့တော့ HIV AIDS ဖြစ်တဲ့ကလေးနဲ့ဆေးရုံတင်တာတွေရှာလို့တွေ့တာပေါ့လေရှိပါတ
ယ်။ဟုတ်ကဲ့ဆရာ။အဲ့တော့အခုလို့နေလာတယ်ဆိုတော့ဒါသတင်းကောင်းတစ်ခုပါဆရာနော်။အဲ့ဒီခါကျတော့ဆရာကြီးကလေးငယ်တွေမှာ HIV AIDS ရောဂါကဘာကြောင့်အဓိကဖြစ်ရတာလ
ဲ။ဒီ HIV ပိုးကူးစက်တာပေါ့နော်။ကလေးတွေမှာလူကြီးနဲ့မတူတာတော့ဒီ90%ရင်းကကိုဝင်ဆောင်မိခင်ကနေပြီးတော့ကလေးစီကိုကူးတာပါလား။ကျန်တဲ့ဆရာကလည်းတော့ဒီကလေးကယောဂပိုးရှိတဲ့သွေးကိုတွန်းမိတာတို့သွေးကြီးကိုတွန်းမိတာနောက်မတန့်ရှင်းတဲ့ရေတိုးပိုက်တွေကကူးတာနောက်ရှားချပပတော့ဒီ sexual abuse ပေါ့နော်ကလေးကိုလိမ်မန်းဆိုင်ရာမကွယ်မရဒီယောဂရှိတဲ့လူကပြုကျင်တာလည်းကူးတာပေါ့ဒါတော့တော်တော်လေးကျွန်တော်နိုင်ငံမှာရှားပါတယ်ဟု
တ်ကဲ့ဆ
ရာမြန်မာပိုးရှိလို့ရှိရင်ပေါ့နော်ကလေးကိုကူးနိုင်တဲ့ပမာဏ25ရာခိုင်နှုန်းက50ရာခိုင်နှုန်းရှိပါတယ်ဘာမှမလုပ်ဘူးရှင်ပေါ့နော်ခုနောက်ပိုင်းမှာတော့ကျွန်တော်တို့ကအမေရနေကလေးကိုကူးဆက်တာကိုကာကွယ်တဲ့မိစားရင်းရှိလာတဲ့တကြကူးဆက်မှုကရော့လာပါတယ
်ဟုတ်ကဲ့ဆရာရင်အဲ့ဒီခါကျတော့အခုလိုမျိုးဒီမိခင်ကနေပြီးတော့ဒီကလေးကိုကူးတာပေါ့နော်ကာကွယ်နိုင်ဖို့အတွက်ဘာတွေလုပ်နိုင်မလဲဆရာရင
်အဲ့ဒီကာကွယ်ရေး service ကိုဝန်ဆောင်မှုတွေကိုကျွန်တော်တို့ဆေးရုံတော်တော်များများပြနေပါတယ်အဲ့တော့ဆေးရုံတွေမှာဒီမိခင်တွေကိုရင်အပ်တဲ့အချိန်မှာ HIV AIDS ကြောင့်ရှင်းပြတယ်သွေးဆစ်ခြင်းအောင်ဆေးရုံမှာတွေ့ဆက်မယ်ပေါ့အဲ့လိုဆက်လို့တွေ့တယ်ဆိုလို့ရှိရင်ကျွန်တော်ကအဲ့ရစားပြီးတော့ဒီ MC Retroviral ကတက်ပြီးလို့ခေါ်တော့ပေါ့ HIV ပိုးကိုထိန်းချုပ်တဲ့ဆေးတွေပေါ့နော်အဲ့ဒါတွေကိုဝင်ကာလတွေကပေးထားရပါတယ်ပေးထားပြီးဒီလိုကလေးမွေးမယ်ဆိုရင်ခွဲမွေးသည်ဖြစ်စေရိုးရိုးမွေးသည်ဖြစ်စေဒီကိုဝင်စားတဲ့အချိန်မှာသူ့ကို HIV ပိုးတက်တဲ့ဆေးတွေပေးထားမယ်နောက်မွေးလာတဲ့ကလေးကိုလည်းပေးပါအဲ့လိုပေးလိုက်ခြင်းအပြင်ဒီကလေးကိုကူးဆက်တဲ့နှုံပေါ့ခဏတော့ဘာမှမလုပ်ရင်တော့မိမ HIV ရှိရင်25 50ရိုင်းလို့ကူးနိုင်တယ်ဒါပေမဲ့ဒီလိုလုပ်လိုက်ရင်တော့တော်တော်များများကိုရှော့ချတော့လို့လို့ရပါတယ်နောက်တစ်ခုကဒီ25 50ရိုင်းလို့ကူးနိုင်တဲ့ဒီမှာမိခင်တို့ကကူးတာလဲတစ်စိတ်တစ်ပိုင်းတော့ပါတော့ပေါ့နော်ဒါကြောင့်မလို့ဒီမိခင်တို့ပဲတိုင်မလားမိခင်တို့ဖြစ်ဆက်လို့မဟုတ်ပါဗျာအဲ့ဒါတိုင်မလားပေါ့ဒီပြင်စားတင်တိုင်မလားရွေးချယ်ရပါမိခင်တို့တိုက်တဲ့ကလေးမှာတော့6လပြည့်ရင်တော့လည်းဒါလည်းလုံးဝဖြတ်ပြီးတော့ဒီပြင်စားတော့ဖြစ်ဆက်စာစတင်ကြည့်ရပါ
ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီကာကွယ်တဲ့ဂျားရရပဲယောဂဖြစ်လာခဲ့တယ်ဆိုတော့ဆရာနော်မတော်တဆအဲ့လိုဖြစ်လာခဲ့ရင်ယောဂဖြစ်ကြောင်းဒီကလေးငယ်နေနဲ့ဘယ်လိုသိနိုင်မလဲ
ဒီ HIV AIDS ပိုးကြောင်းယောဂဖြစ်တဲ့အခါခန္ဓာကိုယ်တစ်ခုလုံးကိုထိခိုက်နေတာပေါ့နော်ဒါမှမဟုတ်ပယ်ချက်ရှင်တော့ HIV ဒီလိုကျွန်တော်ပြောလို့မရဘူးပေါ့အဲ့ဒါကြောင့်မကျွန်တော်ကဒီကပ္ပကျမရေဖွဲ့ရတတ်မှတ်တာလေးယောဂတတ်မှတ်တာရှိပါအဲ့ဒီမှာအဓိကလက္ခဏာနှစ်ခုနဲ့ဒါမညာလက္ခဏာနှစ်ခုရှိရတယ်ပေါ့ဥပမာအဓိကလက္ခဏာတွေထဲမှာတော့ကလေးကပိန်သွားတယ်သူမို့တိတ်တော့ကိုယ်လေးချင်းမတက်ဘူးသူမို့တလှတဲ့ပုံပြီးတော့ဝင်သွားနေတယ်သူမို့တလှတဲ့ပုံပြီးတော့ဖြားနေတယ်ပေါ့နော်အဲ့ဒီကနှစ်ခုရှိလို့ရှင်ဒါအဓိကလက္ခဏာနှစ်ခုရှိတယ်လို့ပြောလို့ရတာပေါ့ကာမညာလက္ခဏာတွေကတော့ဒီကုန်လုံးမှရှိကျေးတည်ကြည်လာတယ်။နောက်ပြီးတော့ဒီပါဇက်မှာမက်ကျူတွေပေါက်တယ်။ပြီးရင်ကလေးငယ်လေးတွေမှာဟိုဖြစ်တတ်တဲ့ယောဂပိုးဝင်ခြင်းတွေပေါ့။ဒါကြောင့်လာနားကိုက်တာတို့ဒါမျိုးတွေကခဏခဏဖြစ်တယ်။အချောင်းဆိုးတာရက်ကြတယ်၊သုံးပတ်တဲ့ပူကြတယ်။ခန္ဓာကိုယ်မှာအရေကြားမှာအပူပိတ်နေထွက်တယ်။နောက်ပြီးတော့အမေမှာ HIV ပိုးဝင်ကြောင်းသိကြတယ်ပေါ့။အဲအဲ့ဒီအချက်6ချက်ကိုတော့ဒါမညာလက္ခဏာလို့သတ်မှတ်တယ်ပေါ့။အဲ့တော့ဒီလက္ခဏာနဲ့သာပြရင်တော့ခုနပြောတဲ့3ချက်တည်းအဓိက2ချက်ဒါမညာ6ချက်တည်းက2ချက်ရှိရင်ဒါ HIV လို့သတ်မှတ်ပါဒါပေမဲ့ကျွန်တော်တို့အနေနဲ့တော့ဘာလို့ကြည့်လဲဆိုလို့ရှိရင်ဒီ HIV ကိုတွေးစစ်ကြည့်တယ်ပေါ့ဗျာဒါပေမဲ့ကလေးမှာတော့နည်းနည်းခက်တာပါလဲဆိုတော့ HIV ကိုကလေးမှာတော့မကူးတော့မှအမေက HIV ရှိနေလို့ရှိရင်ကျွန်တော်က antibody လို့ခေါ်တာပေါ့နော်ပฏิပစ္စည်းကိုလုံးနေကြဖြစ်တဲ့စံတမှုပိုလဲလွယ်တဲ့စံတမှုပါဒါကလေသွားပြီးတော့ပြနေတတ်တယ်။အဲဒါကြောင့်မို့ဒီဟာက positive ဖြစ်တိုင်းနဲ့ဒီ16လမတိုင်ခင်မှာ HIV ဖြစ်တယ်လို့ပြောလို့မရဘူးပေါ့နော်။ကလေးငယ်လေးတွေမှာကျွန်တော်ဒါအပြင်ဒီပြင်ပြီးတဲ့ပို့ပြီးတော့မြင့်တဲ့တခွဲကစံတမှုတွေပေါ့။ virus ကိုပိုးမှုကြည့်ရဲလို့ P24 antigen လို့နော်။ PCR ပေါ့နော်။ခုနပိုင်းမှာတော့ PCR လဲတော်တော်လေးပိုတက်ပါလေ။ဒါတွေလုံးကြည့်ရင်တော့လေကလေးကိုတေချာပါကူမကူဆိုတာပြောလို့ရတယ်ပေါ့နော
်။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီတန်တရားရှိနိုင်တဲ့ဒီလက္ခဏာတွေပေါ်လာပြီဆိုလို့ရှိရင်တော့တေချာအောင်ဆေးစစ်ကြည့်တာကောင်းတော့ပါဆရာနော
်ဆေးစစ်ကြည့်တာပါဟုတ်ကဲ့
ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ဒီအခုလိုယောဂဖြစ်လာပြီဆိုတော့နော်ဒီကုသမှုအပိုင်းအနေနဲ့ရော
ကျွန်တော်အနေနဲ့ကုလို့ရပါတယ်ကျွန်တော်ကတော့ HIV ကဟိုစပေါ်ကလာတော့က ခုရနတ်ထိဈေးမရှိပေါ့နော်သူကဈေးကုဈေးမရှိတဲ့ယောဂဖြစ်တော့ခုနောက်ပိုင်းမှာတော့ဒီယောဂပို့ထိန်းချုပ်တဲ့ retro biotherapy ခေါ်တာပေါ့နော်တကယ်ထိရောက်တဲ့ဒီ HIV ပိုးသက်ဆေးတွေပေါ်ပေါက်လာဖြစ်ပါဒါပေမဲ့ဒီကုတို့ရဲ့ဒီဆေးတွေရဲ့ဒါပေမဲ့လွယ်ရကူပေါ့တရက်တရက်တစ်ပတ်ကုရုံနဲ့တော့လည်းမပြဘူးအကျဲအကြာကြီးကုရတယ်ခုံကြားစီလည်းများပါတယ်ပေါ့နော်အဲ့လိုဒီ HIV ယောဂပို့ဆေးဝါးနဲ့ကုတာပေါ့အဲ့တော့အခုချိန်မှာတော့ကလေးတွေမှာလည်းကျွန်တော်တို့ကလုပ်လို့ရပါတယ်။အဲဒီ ARV တွေပြေးထားလို့ရပါတယ်။နောက်တနည်းကပါလဲဆိုလို့ရှိရင်ဒီကိုယ်ခံအားကျလို့ဖြစ်လာတဲ့ယောဂါတွေပေါ့။ဒီမှာခဏခဏလေကြောင်းလာတဲ့အာသီယောင်တာကူပေါ့။မက်ချူပေါ့မက်ချူကူ။အဓိကတော့ဒီ TB ပေါ့နော်။ပမာဏမှာတော့ HIV ဖြစ်လို့ရှိရင်ကိုယ်ခံအားကျသွားရင် TB ယောဂါပိုဝင်တော့ပေါ့။ဒါဆို TB ကိုကုစားခြင်းစိတ်ချလဲခြင်းနဲ့ချင်းနဲ့ကုသရတဲ့ယောဂါတခုဖြစ်လာပါပြီ။ဆေးရုံတော်တော်များများမှာလည်းဒီ HIV နဲ့ပတ်သက်တဲ့ဆေးဝါးတွေထပ်ပံပြီးတဲ့အခြေခံတွေရှိနေပါတယ်။ဒါပေမဲ့လည်းအကောင်းဆုံးကတော့ဒီမဖြစ်အောင်ကာကွယ်တာအကောင်းဆုံးပါပဲ။အဓိကတော့ဒီကိုဝင်ဆောင်မိခင်မှာရှိနေရင်ကိုဝင်ဆောင်မိခင်ကနေကလေးစီကိုမရောက်နိုင်အောင်ကာကွယ်တဲ့နည်းစနစ်တွေကိုမိဘပြည်သူတွေနဲ့တည်လဲတည်ကြမယ်။ကြည်ကြဲပြတ်ပြတ်နဲ့သုံးမယ်ဆိုလို့ရှိရင်ဒီမလိုလားတဲ့ကလေးတွေမှာ HIV ရောဂါဖြစ်ပေါ်လာတဲ့အများကြီးကာကွယ်နိုင်မှာဖြစ်ပါတယ်
။ဟုတ်ကဲ့ဆရာ။ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါတယ်အခုကတော့ BNI အဖွဲ့သားတွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာကိုနားဆင်ကြပါခင်ဗျာ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကနန်းဟွန်ပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့လူသားချင်းစာနာတဲ့အကူအညီပေးဖို့ OIC Islamic ပူပေါင်းဆောင်ရွက်ရေးအဖွဲ့ရဲ့ကမ်းလှမ်းချက်ကိုရခိုင်လူမှုအဖွဲ့အစည်းတွေကညှင်းဆို့ခဲ့ကြပါတယ်ရဲဘော်ခင်ကျော်ဦးဆောင်တဲ့ ABSDF UNRA အဖွဲ့ဟာမူလ ABSDF အဖွဲ့ကနေခွဲထွက်ခဲ့တယ်ဆိုတာနဲ့မွန်ပြည်နယ်အတွင်းကမွန်စာပေတင်ကြားရေးအခြေအနေအကြောင်းကိုကြားကြရမှာပါရှင
်ကျမကနူပန်ပါသတင်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်သွားမှာပါအစ္စလာမ်နဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကရခိုင်ပြည်နယ်အတွင်းမှာလူသားချင်းစာနာတဲ့အကူအညီပေးဖို့ကမ်းလှမ်းချက်ကိုရခိုင်လူမှုအဖွဲ့အစည်းတွေကညှင်းဆို့ခဲ့ကြပါတယ်။မလေးရှားနိုင်ငံသားဝင်ကြီးဟောင်းတန်စရီဆိုင်ယက်ဟာမစ်အယ်ဘာဦးဆောင်ပြီးအဖွဲ့ဝင်6ဦးပါဝင်တဲ့ OIC ကိုစလေအဖွဲ့တွေကနေစက်တင်ဘာလ3ရက်နေ့ကစစ်တွေမြို့ကိုရောက်လာပြီးရခိုင်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံတဲ့အခါအခုလိုညှင်းဆို့ခဲ့ကြတာဖြစ်ပါတယ်။အရင်ကမြန်မာနိုင်ငံမှာပြင်းထန်ဆိုးရွားတဲ့သဘာဝဘေးအန္တရာယ်တွေဖြစ်ခဲ့တဲ့အချိန်မှာ OIC အနေနဲ့တစုံတရာစိတ်ဝင်စားမှုမရှိဘဲရခိုင်ပြည်နယ်အတွင်းမှာပဋိပက္ခဖြစ်ပွားကာမလူသားချင်းစာနာမှုအကူအညီပေးဖို့ပြောဆိုတာဟာယုံကြည်နိုင်စရာမရှိတဲ့အတွက်ညှင်းဆို့ရတာဖြစ်တယ်လို့ OIC အဖွဲ့နဲ့တွေ့ဆုံခဲ့တဲ့မြို့မီမြို့ဖတ်တူဖြစ်သူဦးတန်းထွန်းကပြောပါတယ်OIC ကိုစလေအဖွဲ့ဟာရခိုင်ပြည်နယ်ဝင်ကြီးချုပ်ဦးမောင်မောင်အောင်နဲ့တွေ့ဆုံတဲ့အခါလဲဦးမောင်မောင်အောင်ကရခိုင်ပြည်နယ်မှာပဋိပက္ခဖြစ်ပွားခဲ့တဲ့အခြေအနေတွေကိုရှင်းပြခဲ့တယ်လို့ရခိုင်ပြည်နယ်ဥပဒေချုပ်ဦးလသိန်းကပြောပါတယ
် ABSDF ကမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားဒီမိုကရက်တစ်တပ်ဦးကနေရဲဘော်ခင်ကျော်ဦးဆောင်တဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားဒီမိုကရက်တစ်တပ်ဦးပြည်ထောင်စုကာကွယ်ရေးတပ် ABSDF UNRA မြို့နဲ့ခွဲစွဲခဲ့ပါတယ်စက်တင်ဘာလ6ရက်နေ့ကမွန်ပြည်နယ်ဒိန်စရမှာကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာဥက္ကဋ္ဌဖြစ်တာဝန်ယူမဲ့ရဲဘော်ခင်ကျော်ကနေခွဲဆက်ကြောင်းကြေညာခဲ့တာပါ။ရခိုင် ABFDF နဲ့စိတ်တဘောစားချင်းမတိုက်ဆိုင်လို့ခွဲဆက်ရတာဖြစ်ပြီး ABFDF ရဲ့မူဝါဒတွေကိုဆက်လက်အကောင့်ထည့်ဖော်သွားမှာဖြစ်တယ်လို့လည်းရဲဘော်ခင်ကျော်ကပြောပါတယ်။ဒီလိုခွဲဆက်မှုနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တပ်ဦး ABFDF ကနေတရားဖွဲ့ထူထောင်ရန်ကြိုးပမ်းမှုအဖွဲ့အစည်းသွင်းပြိုကွဲစေရန်အထောက်ကြိုးပမ်းမှုလှုပ်ရတခုလို့လည်းစက်တင်ဘာလ9ရက်နေ့မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်
။နှစ်ဖက်တပ်ဖွဲ့အကြားဖြစ်ပွားခဲ့တဲ့စစ်ရေးပဋိပက္ခတွေကိုဖြေရှင်းဖို့တ တောင်ပိုင်းရှမ်းပြည်တမရော RCSS SSA နဲ့ပို့အမျိုးသားလူမျိုးရေးဖွဲ့ PNLO တို့ကနေလာမယ့်စက်တင်ဘာလလေလောက်မှာ RCSS ထိန်းချုပ်နေမြေလွယ်တိုင်းလျံဌာနချုပ်မှာဆွေးနွေးသွားမယ်လို့နှစ်ဖက်ခေါင်းဆောင်တွေကပြောပါတယ်။နှစ်ဖက်တပ်ဖွဲ့အကြားနေမြေပိုင်ဆိုင်မှုအငင်းပွားနေတဲ့ရှမ်းပြည်တောင်ပိုင်းမောက်မယ်မြို့နယ်ကဒူးကြီးဒေသနောင်တောင်ကြီးဒေသမှာပြီးခဲ့တဲ့စက်တင်ဘာလ3ရက်နေ့ကတိုက်ပွဲဖြစ်ပွားခဲ့ပြီးနောက်မှာအခုလိုနှစ်ဖက်အပြန်အလှန်ညှိနှိုင်းဆွေးနွေးဖို့စီစဉ်ထားတာပါ။အခုလိုနေမြေပိုင်ဆိုင်မှုအငင်းပွားနေတဲ့ပြဿနာကိုနှစ်ဖက်ငြိမ်းချမ်းစွာညှိနှိုင်းဖြေရှင်းဖို့ကိုလည်းမြန်မာနိုင်ငံငြိမ်းချမ်းရေးပြန်လည်ထူထောင်ရေးဘူဌာန MBC အတွင်းရေးမှူးဦးအောင်သိန်းကနေ RCSS SSA 10 September 3ရက်နေ့မှာတိုက်တွန်းစာပေးပို့ခဲ့ပါတယ်
။မြန်မာနိုင်ငံတက္ကသိုလ်များကနေပူးပေါင်းပြီးတော့တန်လူမြင့်နဲ့ပတ်သက်တဲ့သုတေသနယာယီအဖွဲ့ကိုဖွဲ့စည်းခဲ့ပါတယ်။ September 3ဒုတိယပတ်မှာဖွဲ့စည်းခဲ့တဲ့သုတေသနယာယီအဖွဲ့ကိုမော်လမြန်တက္ကသိုလ်၊တောင်ကြီးတက္ကသိုလ်၊လွိုင်ကော်တက္ကသိုလ်၊ရန်ကုန်တက္ကသိုလ်နဲ့အငိမ့်စားပါမောက်ခတွေပါဝင်ပြီးတော့လာရှိုးတက္ကသိုလ်ကိုလည်းဖိတ်ကြားသွားဖို့ရှိတယ်လို့လည်းအဖွဲ့ကနေဆုံးဖြတ်ထားကြပါတယ်။သူတည်သနာယာယီဖွဲ့အနေနဲ့ CSO တွေ NGO တွေနဲ့ပြည်ပအိနီနာချင်းနိုင်ငံတွေဖြစ်ကြတဲ့တရုတ်ထိုင်းနိုင်ငံစတဲ့နိုင်ငံတွေနဲ့လည်းပူးပေါင်းလှုပ်ဆောင်သွားမှာဖြစ်ပြီးတန်လျင်မြစ်ကြောင်းလျှောက်တဘာဝပတ်ဝန်းကျင်ထိခိုက်မှုပြက်ပြားမှုဆိုင်ရာတွေကိုသိပ္ပံနေကြသူတည်သနာလှုပ်ဆောင်သွားပြီးတင်ပြသွားမယ်လို့လည်းမော်လမြန်တက္ကသိုလ်ဒုတိယဗမာကချုပ်ဒေါက်တာအောင်မြတ်ကျော်စိန်ကပြောပါတယ
်။အစိုးရနဲ့ကချင်လူမျိုးရေးဖွဲ့ KNO တို့နှစ်ဖက်သဘောတူညီဖွဲ့စည်းထားတဲ့ပဋိပက္ခညီနိုင်ဖြည့်ရှင်ရဲ့အဖွဲ့ကိုဖွဲ့စည်းပြီးနောက်ပြီးခဲ့တဲ့ဩဂုတ်လအတွင်းနှစ်ဖက်တိုက်ပွဲဖြစ်ပွားမှုနှုန်းတိတိတသာရော့သွားခဲ့တယ်လို့ငင်းချမ်းရဲ့အကျိုးဆောင်အဖွဲ့ကပြောပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ5ရက်နေ့ကကချင်ပြည်နယ်မြောက်ပိုင်းတိုင်းစစ်ဌာနချုပ်နေဆက်ရေးရဝင်ကြီးဦးအောင်တန်းဦးဆောင်တဲ့ကိုယ်စားလှယ်5ဦးနဲ့ KNO ဘက်ကဗိုလ်မှူးကြီးစောက်တောင်ဦးဆောင်တဲ့ကိုယ်စားလှယ်5ဦးတို့ဟာရှစ်ဆက်တိုက်ပွဲမဖြစ်ပွားအောင်ဘလို့ဝဲဝန်းထိမ့်သိမ့်သွားကြမယ်ဆိုတဲ့အချက်အပါအဝင်မူရစီဝါပပျောက်ရေးကိစ္စတွေကို KNO နီးပညာအထောက်အကူပြုဖွဲ့ Technical Team ရုံးမှတွေ့ဆုံဆွေးနွေးခဲ့တယ်လို့ငင်းချမ်းရဲ့အကျိုးဆောင်ဖွဲ့ဦးလာမိုင်ကွန်ကြားကပြောပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်သွားမှာပါ။မွန်ပြည်နယ်မှာအစိုးရစာတင်ကျောင်းတွေမှာတိုင်းရင်းသားစာပေတွေကိုတင်ကြားခွင့်ပြုနေတဲ့ဆိုပေမဲ့ဒီနှစ်မှာတော့စီမံခန့်ခွဲမှုအပိုင်းတွေမှာအားနည်းနေတဲ့အတွက်လက်တွေ့တင်ကြားရေးမှာလည်းအားနည်းနေတဲ့အခြေအနေမှာရှိနေပါတယ်။လာမယ့်စာတင်နှစ်တွေအတွက်မွန်စာပေတင်ကြားရေးအစီအစဉ်ကိုပြည်နယ်အစိုးရကနေပဲလို့အကောင့်ထဲပေါ်လို့ဆောင်သွားမှာပါလေ။ဘယ်လိုပံ့ပိုးကူညီမှုတွေလိုအပ်နေပါသလဲဆိုတာကိုမိရင်စနိုင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်။
အစိုးရစာတင်ကျောင်းတွေမှာကျောင်းချင်အတွင်းမွန်စာတင်ကြားရေးအစီအစဉ်ကိုလာမယ့်ပညာသင်နှစ်ကျမှသာစနစ်တကျအကောင့်တွေဖော်နိုင်လိုက်မယ်လို့မွန်ပြည်နယ်အစိုးရပြောပါတယ်။မွန်စာကိုကျောင်းချင်အတွင်းတင်ကြားနိုင်ဖို့မွန်ပြည်နယ်လွှတ်တော်ရဲ့အတည်ပြုချက်နဲ့မွန်ပြည်နယ်အစိုးရနေသိပညာရေးဌာနက2014-2015 ပညာသင်နှစ်မှာအကောင့်တွေဖော်နေပေမဲ့စီမံခန့်ခွဲမှုအပိုင်းတွေမှာအနှဲ့ချက်ရှိနေသေးတယ်လို့မွန်ပြည်နယ်ယဉ်ကျေးမှုတာဝန်ခံဝန်ကြီးဒေါက်တာမင်းနွယ်စိုးကပြောပါတယ်။
ညဉ့်ကြားချက်ပေါ်မူတည်ပြီးတော့ကိုနားလေသူလောက်ကြတဲ့ခါကျတပည့်တိုင်းညီမဖြစ်တာတွေရှိတယ်။သင်သေးတဲ့အကြောင်းတွေကလည်းဟိုကြံခဲ့တာလည်းရှိတယ်။ကျွန်တော်တို့ကကြောင်းမှရှိတဲ့အခြေခံချက်လက်တွေကျွန်တော်တို့မရရင်မဖြစ်ဘူး။ကြောင်းပဲနဲ့ကြောင်းရှိတယ်တတိယသိဖို့လိုပဲ။ပြီးတော့ကြောင်းသားတွေကတရမ်းညှင်းလိုက်ဘယ်လောက်ရှိတယ်ဆိုတာကျွန်တော်သိဖို့လိုတယ်။စာသင်ပေးမယ်ဆရာရအောင်ဘယ်လိုလုပ်မလဲဆိုတဲ့ဟိုပြဿနာတွေရှိတယ်။
ဒါအပြင်လာမယ့်ပညာသင်နှစ်မှာမွန်စာကိုစနစ်တကျသင်နိုင်ဖို့အတွက်သင်ရုံညွန်သားရေးဆွဲနိုင်သူတွေစုစည်းပြီးတော့ပညာရှင်တွေနဲ့အပြည့်ရေးဆွဲသွားမယ်လို့လည်းဒေါက်တာမင်းနွယ်စိုးကပြောပါတယ်
။နိုင်ငံတကာမှာကြည့်သုံးနေတဲ့ဒီကာရီကူလမ်ကိုပဲကျွန်တော်တို့ကအခြေခံထားပြီးတော့ဆွဲမယ်လို့ပဲကျွန်တော်တို့အကြံဉာဏ်ရတာလေ။ကျွန်တော်တို့ပြင်ရှင်းနေခေါ်မယ်ကျွန်တော်တို့ဘက်ကဆွဲတတ်တဲ့လူတွေစုမယ
်မွန်လူမျိုးတွေတောင်းဆိုနေတဲ့အစိုးရစာတင်ကျောင်းချင်အတွင်းမွန်စာတင်ကြားခွေပြည်နယ်အစိုးရကခွေပြုထားပြီးဖြစ်ပေမဲ့ဒီအစီအစဉ်ကိုအောင်မြင်စွာအကောင့်တွေဖော်နိုင်ဖို့မွန်လူထုတွေမွန်လူမှုအဖွဲ့အစည်းတွေရဲ့ကူညီအပ်ပေးမှုလိုအပ်တယ်လို့ဒင်းရွညွန်းနှားရေးဆွဲရေးအဖွဲ့ဝင်တဦးလည်းဖြစ်မွန်ကျောင်းဆရာဟောင်းတဦးလည်းဖြစ်တဲ့ဇေယျဆေကပြောပါတယ်
မွန်ဒေသမှာရှိတဲ့အစိုးရအကြောင်းမှာမွန်စာပေတင်ကြားခွေဆိုတဲ့ကိစ္စကိုတောင်းဆိုလာတာကြာလာပြီ။အမှုမြေအစိုးရကဒါခွေပြုပေးပြီးဆိုတော့ဂျာနယ်ပိုင်းကိုတော့ဒီဂျာနယ်ဒီရိုက်ရွာဘက်ကလူဒီကဟိုဟိုတမအကူညီပေးရမယ်။ပြီးတဲ့အပြင်ကိုဒီအရက်ဖက်လူမှုဖွဲ့စည်းခေါ်တဲ့ဒီနော် Civil Society တွေဘက်ကလည်းဟိုတတအားတာပူးပေါင်းပြီးတော့ဟိုအစိုးရကိုကူညီဖို့လိုအပ်မယ်လို့ထင်တယ်။
မွန်စာကိုစနစ်တကျတင်နိုင်ဖို့အတွက်မွန်တွေအများစုနေထိုင်တဲ့မြို့နယ်ရှင်းမြို့နယ်ထဲကမွန်စာတင်ဖို့ကျောင်းပေါင်း382ကျောင်းရှိပြီးတော့ကျောင်းသားအရေအတွက်9000ကျော်ရှိနေပါတယ်
ဆက်လက်ပြီးတော့စကိုင်းတိုင်းဟ ோம் လီမြို့နယ်မှာရှိတဲ့နေရာတော်တော်များများမှာဆက်ရန်နေရာကြီးတွေအသုံးပြုပြီးတော့ရွှေတူးဖော်မှုတွေကြောင့်အခုခါမှာတဘာဝဘက်ဝန်းကျင်ပျက်စီးမှုတွေနဲ့တွေ့ကြုံနေရပါတယ်အခုလိုရွှေတူးဖော်မှုကြောင့်ဖြစ်ပေါ်လာတဲ့အကျိုးဆက်တွေကိုဒေသခံတွေပဲလိုကြုံတွေ့နေရပါတယ်တဘာဝပတ်ဝန်းကျင်ကဟစနဲ့ဘဲချင်းနေထိပျက်စီးရွရွနေပါတယ်ဆိုတာကိုအာမီကနေစူးစီးထားပြီးနိုင်ကွန်းအိမ်ကနေအခုလိုတင်ဆက်ထားတဲ့သတင်းလွှာတွေကိုကြားကြရမှာပ
ါစကိုင်းတိုင်းဒေသကြီးဟုံမလင်းမြို့နယ်ဘက်မှာဆိုရင်အရင်ကတပိုင်းတည်းနဲ့ရွှေသူဖော်မှုရှိခဲ့ပေမဲ့လည်းအခုအခါမှာကုမ္ပဏီတွေနဲ့ပုဂ္ဂလိကလုပ်ငန်းရှင်တွေကနေရန်နဲ့ချီနဲ့ဆက်ရန်တရားတွေနဲ့ရွှေသူဖော်မှုအကျိုးဆက်ကြောင့်ဇယ်စင်းနဲ့နန်းတော်ကျွော်တွေမှာတောတောင်တွေပြုံးသီးခရတယ်လို့ဒေသခံသူဖြစ်သူဦးသိန်းစိန်ကအခုလိုပြောပါတယ်
ဒီနေရာကျွန်တော်ရခုနကဒါကြီးတော်ယူပဲတာဘာမှမရှိဘူးသူနေရာကိုနေရာလေးမှာထားတာရှိတယ်ဆက်မှုလဲတိုးတက်လာတယ်ဆိုတော့ကရိယာအကြီးနေလာလို့လဲဆိုတော့ပို့လို့ကုန်သွားတော့တော့တောင်းနေပြုံးသွားတော့
အခုလိုဆက်ရန်တရားတွေနဲ့ရွှေသူပေါ်တာဟာတဘာဝပဝန်းကျင်ပြစ်စင်မှုတွေရှိတဲ့ပြင်ဒေရခံတွေအတွက်လဲသဆုံးတရားအကျိုးမရှိဘူးလို့ဦးသိန်းစိန်ကပြောပါတယ
်အများသောအဖြစ်တော့ဒီတခြားလာတဲ့လုပ်ငန်းရှင်တွေအဆင်ပြေတော့တာများပ
ါဒါအပြင်ရန်တရားနဲ့ရွှေသူပေါ်မှုကြောင့်ဟုံမလေးမြို့နယ်ထဲကဇယ်စင်းနဲ့နန်းတော်ကျေးရွာကြားမှာရှိတဲ့နောင်ချူအင်းထဲမှာဆိုရင်ငါးတွေမျိုးသုံးတဲ့အခြေအနေနဲ့ရင်ဆိုင်နေရတယ်လို့လဲဒေရခန်ဆိုင်ဆူဆူကပြောပါတယ်
အခုဆိုရင်ဒီရွှေထုတ်လုပ်လိုက်တဲ့အတွက်ငါးမျိုးသုံးသားတလောက်ကိုဖြစ်သွားတယ
်ရွှေသူဖို့ရမှာအုံပြုတဲ့ဓာတုပစ္စည်းတွေကြောင့်လူနဲ့တခြားရင်နေတရဝါတွေအစိတ်တစ်စေတယ်လို့တစ်တော်တယံစာသပဝန်းကျင်ဖွံ့ဖြိုးတိုးတက်ရင်းနဲ့ထိန်းသိမ်းရေးဖွဲ့ရဲ့ဥက္ကဋ္ဌဦးအောင်ကအခုလိုပြောပါတယ်
အခုလိုဆက်ရရတဲ့သူတွေအတွက်မာကျူရီရေဆာနဲ့ဒီအကုန်လုံးကြီးရတဲ့ညဉ့်ညမ်းတွေသူတို့သုံးတာရွှေဖမ်းတာမာကျူရီရေဆာနဲ့တွေဖမ်းတော့ဒါအစိတ်တွေပဲရေကအစိတ်တင်တယ်ရှိတဲ့ငါးတွေပဇွန်တွေကလန်းတွေအကုန်သေးတယ်နော
်ဆက်ရန်တရားတွေနဲ့ရွှေသူဖို့မှုမှာဟ ோம் မလင်းဒေတာဘက်မှာတမကမြန်မာနိုင်ငံရဲ့အထူးကမြစ်ချောင်းတွေထဲမှာလဲရွှေသူဖို့နေကြပြီတဘာဝပတ်ဝန်းကျင်ထိမ့်သိမ်းမှုနဲ့ပတ်သက်ပြီးတော့တာဝန်ရှိသူတွေအနေနဲ့တာဝန်ယူမှုအပိုင်းအားနည်းနေသေးတယ်လို့ဦးအောင်ကပြောပါတယ်ခင်ဗျာ
အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုနားဆင်ရမှာပါရှင
်။လူသားချင်းစာနာတဲ့အကူအညီပေးဖို့ OIC ခေါ် Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ရဲ့ကမ်းလှမ်းချက်ကိုရခိုင်လူမှုအဖွဲ့အစည်းတွေကညှင်းဆိုခဲ့ကြပါတယ်။ရေးပေါ်ခင်ကျော်ဦးဆောင်တဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားဒီမိုကရက်တစ်တပ်ဦးပြည်ထောင်စုကာကွယ်ရေးတပ် ABSDF UNRA အမည်နဲ့ ABSDF အဖွဲ့ကနေခွဲထွက်ခဲ့ပါတယ်။
တော်ရရှင်များအခုနားဆင်နေခဲ့ကြတာကတော့ PNI Wine Dot Ta တွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်လည်ဆုံတွေ့ကြရအောင်ပါ။ကျမကနန်းဟောင်းပါရှင
်။နေဇက်ဒေတာကတိုင်းရင်းသားသတင်းတောက်တွေစီစဉ်တင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။ VOA American အတန်းကနေဒီနေ့ညနေထုတ်လွှင့်မယ့်ညနေခင်းအစီအစဉ်လေးကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16925တို့ကနေတင်ဆက်သွားမှာဖြစ်ပါတယ
်။ American Soya ရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။မြန်မာပြည်သူလူထုတွေရဲ့ရည်မှန်းချက်ကိုထောက်ခံအားပေးနေတဲ့ American ပြည်ထောင်စုရဲ့အစဉ်အလာအရမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုအသွင်ကူးပြောင်းမှုတွေအရှိန်အဟုန်နဲ့ခိုင်မာလာစေဖို့လူခွင့်ရေးကိုပုံမလေးစားလိုက်နာပြီးအားကောင်းလာစေဖို့ပြည်ပြင်ပြောင်းလဲရေးအကျိုးမြတ်တွေကိုပြည်သူလူထုတွေစီကိုရောက်ရှိစေဖို့နဲ့လူမျိုးအလုံးပါဝင်တဲ့တည်ငြိမ်တဲ့လူမှုအတိုင်းဝိုင်းဖွံ့ဖြိုးတိုးတက်ရေးကိုအားပေးတဲ့အနေနဲ့အမေရိကန်ပြည်ထောင်စုကအကူအညီတွေထောက်ပံ့ပေးနေပါတယ်။မျိုးသားပြန်လည်သစ်မြတ်ရေးဒီမိုကရေစီကိုအခြေခံတဲ့အဖွဲ့အစည်းတွေလူမှုအတိုင်းဝိုင်းတွေကြားသဟဇာတာဖြစ်ဖို့စီးပွားရေးဖွံ့ဖြိုးတိုးတက်စေဖို့ဒေသတွင်းပူးပေါင်းဆောင်ရွက်မှုတွေရှိလာစေဖို့ဆိုတဲ့အဓိကရည်မှန်းချက်ကြီး၅ခုကိုပြစ်မှတ်ထားပြီးတော့အမေရိကန်ပြည်ထောင်စုကအကူအညီပေးနေတာဖြစ်ပါတယ်။စည်ရေးနီးအစားငြိမ်းချမ်းတဲ့နိုင်ငံရေးနီးနဲ့အမျိုးသားစည်းလုံးညီညွတ်ရေးရေရှည်တည်တံ့ဖို့လှုပ်တာဟာပြည်ပြင်ပြောင်းလဲရေးရေရှည်အောင်မြင်ဖို့အတွက်မရှိမဖြစ်လိုအပ်တာဖြစ်ပါတယ်။ပို့ပြီးတော့ပူးပေါင်းဆောင်ရွက်မှုတွေနဲ့တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုတည်ဆောက်ပြီးတီးခန့်ခွင့်လွှတ်နိုင်ဖို့အတွက်အခွင့်အလမ်းတွေဖန်တီးတဲ့အနေနဲ့အမေရိကန်ပြည်ထောင်စုရဲ့အကူအညီနဲ့မြန်မာနိုင်ငံရဲ့မတူကွဲပြားတဲ့နိုင်ငံသားတွေကြားမှာပူးပေါင်းဆောင်ရွက်မှုတွေ၊ကွန်ရက်တွေ၊နားလည်မှုတွေတည်ဆောက်ဖို့ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်သစ်မြတ်ရေးလုပ်ငန်းစဉ်တွေအားကောင်းလာစေဖို့နဲ့အမုန်းပွားစေမဲ့ဇကားတွေကိုတိုက်ဖြတ်ဖို့ကြိုးပမ်းဆောင်ရွက်နေပါတယ်။အမေရိကန်ပြည်ထောင်စုရဲ့အကူအညီကဒီမိုကရေစီကိုအခြေခံတဲ့အဖွဲ့အစည်းတွေနဲ့နိုင်ငံရေးမှာပါဝင်ပတ်သက်နေတဲ့လူမှုအခြေပြုလူမှုအဖွဲ့အစည်းတွေရဲ့စွမ်းဆောင်ရည်တွေကိုတိစောက်ပေးနေတယ်လို့ လူခွင့်ရေးကိုလည်းမြင့်တင်ဆောင်ရွက်ပေးနေတဲ့အပြင်တရားဥပဒေစိုးမိုးရေးအားကောင်းလာအောင်လည်းလုပ်ပေးနေပါတယ်2013ခုနှစ်အတွင်းမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးနဲ့နိုင်ငံရေးလုပ်ငန်းစဉ်မှာပါဝင်လာအောင်အမေရိကန်ပြည်ထောင်စုကလူမှုခြေပြုလူမှုအဖွဲ့အစည်း300ကျော်နဲ့လူပုဂ္ဂိုလ် 9,800 ကျော်ကိုနီးပညာနဲ့စွမ်းရည်မြင့်တင်ရေးအကူအညီတွေအမေရိကန်ပြည်ထောင်စုကပေးခဲ့ပါတယ်အမေရိကန်ပြည်ထောင်စုရဲ့အကူအညီတွေကမြန်မာနိုင်ငံတဝန်းလူသန်းပေါင်းများစွာရဲ့ဘဝတွေကိုတိုးတက်လာစေမှာဖြစ်ပါတယ်။အဲ့ဒီအကူအညီတွေထဲမှာအသက်၅နှစ်အောက်ကလေးတငယ်တည်ဆုံးမှုနဲ့ဆိုးရတဲ့ကူးစက်ရောဂါပြန့်ပွားမှုကိုရှင်းချဖို့မြန်မာလူအဖွဲ့အစည်းထောင်ပေါင်းများစွာအတွက်ရည်ရရှိမှုပုံမကောင်းမွန်စေဖို့ရည်ရွယ်တဲ့အစီအစဉ်တွေပါဝင်ပါတယ်။ဒါပြင်အမေရိကန်ပြည်ထောင်စုရဲ့အကူအညီကပြည်တွင်းမှာအိုးအိမ်စွန့်ခွာထွက်ပြေးနေရသူတွေ HIV ငှက်ဖျား TB အဆုတ်အနာကူးစက်ခံရနိုင်ခြေရှိတဲ့သူတွေအားရချို့တဲ့သူတွေနဲ့မြေမြုံပိုင်းတံကိုခံနေရတဲ့လူမှုအတိုင်းဝိုင်းတွေကိုအကူအညီပေးဖို့ကြိုးပမ်းနေတာတွေကိုလည်းငွေကြေးထောက်ပံ့ပေးသွားမှာဖြစ်ပါတယ်။တာဝန်တည်တဲ့ယင်းနှိမ့်နှံမှုတွေကစီးပွားရေးပြည်ပြင်ပြောင်းလဲမှုနဲ့အလုံးပါဝင်နိုင်တဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေကိုမြင့်တင်ဆောင်ရွက်လာစေမှာဖြစ်သလိုမြန်မာပြည်သူတွေရဲ့လူမှုဘဝတွေကိုလည်းတိုးတက်လာစေမှာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကယုံကြည်နေပါတယ်။ပုဂ္ဂလိကကဏ္ဍတွေတခြားအစိုးရအဖွဲ့အစည်းတွေအလူရှင်တွေနဲ့လူမှုအခြေပြုလူမှုအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးလာမယ့်9နှစ်အတွင်းသတ်မှတ်ထားတဲ့နေရာတွေမှာစည်ရဲမွေးတည်မှုကိုတည်တည်တသာရှော့ချနိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုရဲ့အကူအညီတွေကညီမန်းထားပါတယ်။အာဆီယံအရှေ့တောင်အာရှနိုင်ငံ10နိုင်ငံရဲ့ဥက္ကဋ္ဌတာဝန်ယူထားတာနဲ့အမျှမြန်မာနိုင်ငံဟာဒေသတွင်းငြိမ်းချမ်းရေးနဲ့တည်ငြိမ်မှုအပြင်စီးပွားရေးနဲ့လူမှုဖွံ့ဖြိုးတိုးတက်မှုတွေမြင့်တင်ဆောင်ရွက်ဖို့အတွက်လည်းအရေးပါတဲ့အခန်းကဏ္ဍကရှိနေပါတယ်။ပုဂ္ဂလိကအခမ်းကဏ္ဍကအကျိုးတူဆောင်ရွက်သူတွေနဲ့ပူးပေါင်းဆောင်ရွက်တဲ့အစီအစဉ်တွေကနေတဆင့်အမေရိကန်ပြည်ထောင်စုဟာမြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုတွေနဲ့အာဆီယံအဖွဲ့နဲ့ချိတ်ဆက်ဆောင်ရွက်မှုတွေကိုအရှိန်အဟုန်မြင့်လှုပ်ဆောင်နေပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့လည်းအားအသင့်စရာကောင်းတဲ့မြန်မာပြည်သူတွေရဲ့အလားအလာတွေအပြည့်အဝဖြစ်ပေါ်လာအောင်လှုပ်ဆောင်တဲ့နေရာမှာမြန်မာနိုင်ငံနဲ့အတူတွဲပြီးလှုပ်ဆောင်ရတာကိုဂုဏ်ယူမိကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အားကိုတင်ပြလို့ပြပါပြီ။
ခုထုတ်လွှင့်ခဲ့တာကတော့ American ဆိုရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ချောင်းသိစေရပါတယ်။ VOA American တန်ကနေဒီနေ့မနက်တောက်ကြမနက်ခင်းအစီအစဉ်တွေကိုမနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19 41တို့ကနေပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုကြံနေသေးတဲ့အချိန်တွေမှာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကကြီးညာပေးပါမယ်။
အမေရိကန်ပြည်ထောင်စုကို2001ခုနှစ်စက်တင်ဘာလ17ရက်နေ့ကအကြမ်းဖက်တိုက်ခိုက်ခံခဲ့ရတဲ့73နှစ်မြောက်ဝမ်းနဲပွဲအထိမ်းအမှတ်နှစ်ပတ်လည်အခမ်းအနားကိုအမေရိကန်နိုင်ငံသားတွေကြာသပတေးနေ့ကကျင်းပခဲ့ကြပါတယ်။နယူးယောက်မြို့ကကမ္ဘာ့ကုန်သွယ်ရေးဌာန WTC တည်ရှိခဲ့ရာနေရာပင်တဂွန်စစ်ဌာနချုပ်နဲ့ပန်ဆယ်ဗေးနီးယားပြည်နယ်ရှန့်စ်ဗဲလ်မြို့တို့မှာတည်ဆုံသွားခဲ့ကြတဲ့သူပေါင်း3000လောက်ရဲ့မိသားစုဝင်တွေအသိမိတ်ဆွေတွေစုဝေးပြီးတော့သူတို့ရဲ့နာမည်တွေကိုရွတ်ဖတ်ခဲ့ကြပါတယ်။နယူးယောက်မြို့ကမ္ဘာ့ကုန်သွယ်ရေးဌာနအဆောက်အဦနှစ်ခုတွေကတစ်ခုကိုပြန်ပေးဆွေးသွားခဲ့တဲ့အချိန်နဲ့ကိုက်ပြီးတော့ပြုလုပ်ခဲ့တဲ့အောက်မွေပွဲအခမ်းအနားကိုသမ္မတဘာရက်အိုဘားမားနဲ့သမ္မတကတော်မစ္စရှယ်အိုဘားမားတို့ကဦးဆောင်ပြီးတော့အင်ပြူတော်မှာကျင်းပခဲ့ကြပါတယ်။အီရန်နဲ့ CIA ပါဝင်ပဲနေရာမှာပဲဖြစ်ဖြစ် IS အစ္စလာမ်အစွန်းရောက်အဖွဲ့တွေကိုချေမှုန်းဖို့အတွက်အမေရိကန်ပြည်ထောင်စုနဲ့အတူပူးပေါင်းသွားမှာဖြစ်တယ်လို့အာရဗ်ပင်လယ်ကွေ့နိုင်ငံဆယ်နိုင်ငံကဝန်ကြီးတွေကပြောလိုက်ပါတယ်။ပင်လယ်ကွေ့ပူးပေါင်းဆောင်ရွက်ရေးကောင်စီနဲ့အတူအီဂျစ်၊အီရတ်၊ဂျော်ဒန်နဲ့လက်ဘနွန်နိုင်ငံတွေကတာဝန်ရှိသူတွေကသူတို့ဟာ IS အဖွဲ့အပါအဝင်အကြမ်းဖက်သမားအားလုံးရဲ့ချင်းချောက်မှုကိုတံပြန်ဖို့အတွက်တပေါင်းတစည်းတည်းရှိနေတယ်လို့ကြာသပတေးနေ့ကပူးတွဲညင်ညာချက်ထုတ်ပြန်ခဲ့ကြပါတယ်။အမေရိကန်သမ္မတဘာရက်အိုဘားမားကအီရန်နဲ့ဆီးရီးယားနိုင်ငံတွင်းမှာရှိနေတဲ့အစ္စလာမစ္စတေအစ္စလာမ်စစ်သွေးကြောအဖွဲ့ကိုအနံ့ယူတိုက်ခိုက်မဲ့နီးဗျူဟာအဆိုပြုလိုက်တဲ့အပေါ်အမေရိကန်လွှတ်တော်အမတ်တွေကြားမှာမတူညီတဲ့အမြင်တွေရှိနေကြပါတယ်။ဆီးရီးယားနိုင်ငံက IS စစ်သွေးကြောတွေအပေါ်အမေရိကန်ကလေကြောင်းကတိုက်ခိုက်မဲ့အပေါ်မှာဥရောပမဟာမိတ်နိုင်ငံတွေကြားမှာလည်းသဘောထားတွေအမျိုးမျိုးဖြစ်ပေါ်နေပါတယ်။
တောက်ကြံနေမနက်ဖန်နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြေညာခဲ့တာပါဒီမနက်အတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့အော်တိခံပါခင်ဗျာအင်ဂျင်နီယာကတော့ Jesse Brook ဖြစ်ပါတယ်တောက်ကြံနေမနက်ဖန်6နာရီနဲ့9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48 50တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်သောတာရှင်နဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.